America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်နိုဝင်ဘာလ28ရက်ကျော်သောရီနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ1925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဟုတ်ပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ဟောင်ကောင်မှာဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုအားပေးထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးတည်ပြလိုက်ပါတယ်။အမေရိကန်ရဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေရပ်တန့်နေချိန်မှာပဲမြောက်ကိုရီးယားကဒီကနေ့မစ်ဆိုင်းတုံးတွေထပ်မံစမ်းသပ်ပြလိုက်ပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ထိုင်းမြန်မာနယ်စပ်ဖျားသုံးသူမှာမွန်တက်ဖွဲ့ရင်းနဲ့မြန်မာစုရတက်တွေမနေ့ကတိုက်ပွဲဖြစ်ပွားခဲ့တာနဲ့ဖတ်သက်ပြီး
ဒါမျိုးညနေဝယ်နေပေါ်ကြနော်။ဟောအောက်ဒီမှာသင်ပြအောင်ဘုရားနိုင်မှုမရှိခဲ့လို့ပေါ့လေ။ဒါလို့ပြသွားတဲ့အပေါ်မှာကျွန်တော်တို့လက်စစ်ကောင်းလို့ရ။ဒါလို့ပြသွားတဲ့အပေါ်မှာ
ဘွန်ပြည်သက်ပါတီဒုက္ခထနိုင်ဟန်သာပြောသွားတာဖြစ်ပါတယ်။ဒီအကြောင်းကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်။ဒါပြင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တောင်ဘက်မှာဒီမြမဆိုးရတက်တဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေတိုက်ပွဲပြင်းထန်ဖြစ်ပွားနေတဲ့အကြောင်းတခါရခိုင်ရှမ်းပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းကမြေုံမိုင်းထိမှန်ပြီးသေဆုံးသွားတဲ့ဂျာမနီနိုင်ငံသားကိုတကြိုဖို့ဂျာမနီသမ္မတကြီးရှမ်းပြည်နယ်ကိုရောက်ရှိနေတဲ့အကြောင်းစာရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဒီကြောင်းနေမတိုင်ခင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မလို့ကထင်ရှားပြီးမှာဖြစ်ပါတယ်ဗျာ
။ဟောင်ကောင်မှာဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုအားပေးထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ဒီကနေ့တွင်ပတ်တဲ့အမေရိကန်ထက်နဲ့အောက်လွှတ်တော်တွေမှာတခဲနဲ့နှီးပါမဲပေးတည်ပြထားတဲ့ဥပဒေတွေကိုတော့ကွန်ဂရက်ဆိုင်အငင်းပွားမှုတွေချုပ်နေရတဲ့တရုတ်နိုင်ငံကသတိပေးနေတဲ့ကြားကပဲသမ္မတထရန့်လက်မှတ်ထိုးအတည်ပြုလိုက်တာပါကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာလွတ်လပ်ခွင့်တွေရှိမရှိဆိုတာကိုနှစ်စဉ်ပြန်လည်သုံးသပ်ပြီးအမေရိကန်ကကွန်ဂရက်ရဲ့ထုတ်ကန်စားခွင့်တွေဆက်ပေးသင့်မစဉ်ဆုံးဖြတ်ဖို့လဲဥပဒေတစ်ခုမှထည့်သွင်းထားပါတယ်နောက်ဥပဒေတစ်ခုမှာတော့အတူကယုံနေနေရမှာတုံးတဲ့မြေရည်ယူပုံးတွေမြေယူကောင်းရည်တွေရဘာကြီးစံတွေကိုဟောင်ကောင်ရက်တပ်ဖွဲ့တွေတင်ပို့ရောင်းချဝင်တားမြစ်ထားတာပါ။ဒီနိုင်ငံရဲ့ဝန်ကြီးဌာနကတော့ပြည်ရင်းရေးကိုစွပ်ဖက်တဲ့လုပ်ရည်အဖြစ်တုံ့ပြန်သွားမယ်ကြောင်းပြောဆိုလိုက်ပါတယ်။ဟောင်ကောင်ဆိုရကလည်းအမေရိကန်ရဲ့လုပ်ရည်အတွက်အလွန်အမင်းစိတ်မကောင်းဖြစ်ရတဲ့အကြောင်းနဲ့စာနာပြသူတွေကိုလွဲမတဲ့သတင်းစကားပါရရောက်တဲ့အကြောင်းပြောဆိုခဲ့တာပါ။ဟောင်ကောင်ဒီမိုကရေစီဥပဒေတွေကိုအမေရိကန်သမ္မတထရန့်ကလက်မှတ်ရေးထိုးတည်ပြလိုက်တဲ့အပေါ်အပြင်းထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံကအမေရိကန်သမ္မတကြီးကိုဒီကနေ့ပဲဆင့်ခေါ်ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံပြည်တွင်းရေးကိုပြင်းပြင်းထန်ထန်ဆွတ်ဖက်တဲ့လုပ်ရည်ဖြစ်သလိုနိုင်ငံတကာဥပဒေကိုအကြီးအကျယ်ကျိုးဖောက်လိုက်တာဖြစ်ကြောင်းအမေရိကန်သမ္မတကြီးတယ်ရီ ဖရန့်စ်တက်ကိုတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးလီယိုချန်းကပြောဆိုလိုက်တာဖြစ်တဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။နိုင်ငံဆက်ဆံရေးမတိခတ်အောင်အမေရိကန်ကဥရီကိုလက်တွေ့အကောင့်ထဲမှာပေါ်ဖို့လဲတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံကမစ်ဆိုင်းတုံးဖြစ်ပုံရတဲ့ဒုံးတစ်ခုကိုဒီကနေ့ပစ်လွှတ်ခဲ့ပါတယ်။နျူကလ িয়ার အရေးဆက်လက်ဆွေးနွေးခြင်းလည်းဆိုရင်အမေရိကန်ဘက်ကဒီနှစ်မကုန်ခင်သဘောထားပြောင်းဖို့မြောက်ကိုရီးယားကပြောထားချိန်မှာပဲအခုလိုမျိုးနောက်ထပ်ဒုံးပစ်လွှတ်ခဲ့တာပါ။ဒီကနေ့မြောက်ကိုရီးယားဒေသစံတော်ချိန်ညနေ9နာရီလောက်မှာဆောက်ယောင်ကျောင်းခရိုင်ကနေအရှေ့ဘက်ကန်ယူရန်ပင်လယ်ထဲကိုမြောက်ကိုရီးယားကဒုံးနှစ်ဆင့်စမ်းသပ်ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒါလို့ဒုံးအမျိုးအစားဖြစ်ပြီးတော့ဘလောက်အကွာအဝေးအထိရောက်ခဲ့တယ်လဲဆိုတာကိုတော့တောင်ကိုရီးယားစစ်တပ်ကြေညာချက်မှာဖော်ပြမထားပါဘူး။ဂျပန်နိုင်ငံကလည်းဒီဂျပန်အစိုးရအရာရှိတွေကပြောတာကတော့မစ်ဆိုင်းဒုံးတစ်ဆင့်မြောက်ကိုရီးယားကပစ်လွတ်စမ်းသပ်ခဲ့ပုံရကြောင်းနဲ့ဂျပန်နိုင်ငံရဲ့အထူးစီးပွားရေးဆောင်အထီတော်မရောက်ခဲ့ဘူးလို့ပြောပါတယ်။တလကြော်အတွင်းမှာဒါပထမဆုံးအချိန်မြောက်ကိုရီးယားကပြစ်လွတ်တာဖြစ်ပြီးတော့မေလအစောပိုင်းကစလို့ရေတွက်ရင်တော့73ချိန်မြောက်ဖြစ်ပါတယ်။ရပ်ဆိုင်းနေတဲ့နျူကလ িয়ার ဆွေးနွေးမှုတွေပြန်ဆနိုင်ဖို့အတွက်အမေရိကန်ဘက်ကဒီနှစ်မကုန်ခင်လိုက်ရောမှုတွေပိုလှုပ်ဆောင်ဖို့မြောက်ကိုရီးယားကပြောနေတဲ့တစ်ချိန်တည်းမှာပဲအခုလိုဒုံးစားတက်မှုတွေနဲ့ဖိအားပေးလုံတဲ့အနေနဲ့လုပ်နေပုံရပါတယ်။အမေရိကန်ရဲ့အလို့သဘောအဆင့်နျူကလ িয়ার ဆွေးနွေးမှုတွေကိုမြောက်ကိုရီးယားကပြီးခဲ့တဲ့လမှရပ်ဆိုင်းခဲ့ပြီးတော့ဒီလိုရပ်ဆိုင်းရတာဟာလည်းအမေရိကန်အစိုးရကြောင့်လို့အပြစ်တင်ပါတယ်။အဲဒီနောက်နျူကလ িয়ার နဲ့တာဝေးပြစ်မစောတုံးစမ်းသပ်မှုတွေပြန်ဆသွားမယ်လို့သတိပေးခဲ့ပါတယ်။ဒီဘက်အစောပိုင်းတုန်းကလည်းအနောက်ဘက်ကာယိုတဲ့အလွန်နှစ်နိုင်ငံအငင်းပွားနေတဲ့ရေပိုင်နဲ့အနီးမှာလက်နက်ကြီးတွေစမ်းသပ်လေ့ကျင့်တာကိုမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကိုရိုင်းဦးစီးခဲ့ပါတယ်။
ယူရိုနိုင်ငံမှာဆူရဆန့်ကျင်ဆန္ဒပြနေသူတွေကနိုင်ငံတောင်ပိုင်းနဂျက်ဖ်မြို့မှာရှိတဲ့ယူရိုနိုင်ငံကောင်စစ်ဝင်ရုံးကို မနေ့ကပဲမီးရှို့ဖြစ်စီလက်ကြပါတယ်။ကောက်စရုံအစာဦးတွေကိုဝင်ဖို့ကြိုးစားတဲ့သူတွေကိုလွန်ကျိုးရေးတပ်ဖွဲ့တွေကကြီးစံစစ်တီထဲပြစ်ခတ်ရှင်းလင်းရတာကဆန္ဒပြသူတဦးသေဆုံးပြီး35ရောက်ထက်မနည်းတဲ့ဒဏ်ရာရသွားပါတယ်။ကောက်စရုံဝန်ထမ်းတွေကတော့ထိခိုက်မှုမရှိခဲ့ကြပါဘူး။ဒါဆိုရင်ဤဝန်တန်တမန်ရုံးတစ်ခုကိုဆန္ဒပြသူတွေဒုတိယအကြိမ်တက်ခတ်ခဲ့ကြတာလည်းဖြစ်ပါတယ်။ဒီလက်ဆမ်းမတော်ကလည်းကာဗလာမျိုးကကောက်စရုံကိုမီးလောင်ပုံးနေနဲ့ပြစ်ပေါက်တက်ခတ်ခဲ့ကြပေမဲ့မီးလောင်မှုတော့မဖြစ်ခဲ့ပါဘူး။ဆိုရရဲ့အချင်းပြချက်ဆမှုတွေအဆုံးသတ်ရေးဤရပြည်ရင်းကိစ္စတွေမှာဤရနိုင်ငံကဩဇာလွှမ်းမိုးနေရဲဆိုတဲ့အမြင်နဲ့အစိုးရကိုစန့်ကျင်နေကြတဲ့ဆန္ဒပြပွဲတွေကတော့နိုင်ငံတော်ပိုင်းမှာအော်တိုဘာလကဆက်လို့စတင်ဖြစ်ပေါ်လာတာဖြစ်ပါတယ်။လမ်းတွေတရားတွေကိုပိတ်ဆို့ပြီးဆန္ဒပြပွဲတွေတဖြည်းဖြည်းချဲတန်းလာလို့လူညွေးတက်ဖွဲ့တွေနဲ့ရုံးရင်းဆက်ကတ်မှုတွေဖြစ်ပေါ်ရကနေစဉ်နဲ့အမျှလူညွေးတက်ဖွဲ့တွေကမြေရေဘုံတွေကြီးစံစစ်တွေတုံးပြီးနေနေနေတာပါ။ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့အော်တိုဘာလကဆက်လို့လူပေါင်း350ကျော်သေဆုံးပြီးထောင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြတာလည်းဖြစ်ပါတယ်။ဤဝန်နိုင်ငံကတော့ကောင်စီရောမိရှုခံရတဲ့လူရပေါ်ပြစ်တင်ရှုတ်ချတဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါမိရှုမှုနဲ့ပတ်သက်လို့ထိထိရရအရေးယူဆောင်ရွက်ဖို့လဲတောင်းဆိုတဲ့အကြောင်းဤရနိုင်ငံရဲ့ဌာနပြောခွင့်ရသူရဲ့ကြေညာချက်ကိုကူးကွားပြီးနိုင်ငံပိုင် IRNA ဒိန်းဌာနကလည်းဖော်ပြခဲ့ပါတယ
်အယ်ဘေးနီးယားနိုင်ငံမှာဆယ်စုနှစ်နဲ့ချီအတွင်းမှာအဆိုးဆုံးငရင်တန်းကြောင့်တေဆုံးတဲ့သူ40ရှိသွားပါပြီအပြည့်အစည်းတွေရောက်ကနေအလောင်း10လောင်းကိုညရုံးကဆွဲထုတ်နိုင်ခဲ့တာကြောင့်တေဆုံးသူ40အထိရှိသွားပြီလို့ကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောပါတယ်အင်္ဂါနေ့ကလေးတက်သမ6.4ပြင်းအားနဲ့လှုပ်ခတ်ခဲ့တဲ့ငရင်တန်းကြောင့်အဆောက်အဦတွေပြိုကျပျက်စီးပြီးတော့အများအပြားအောက်မှာပြီးတေဆုံးခဲ့ကြတာပါဗနီယောက်အောက်မှာပိတ်မိနေခဲ့တယ်လဲဆိုတာကိုတော့မပြောနိုင်သေးပါဘူးငရင်တန်းအဆိုးဆုံးခံခဲ့ရတဲ့ဒိုဟတ်မြို့နဲ့ဖူမာနေမြို့တွေမှာပြိုကျခဲ့တဲ့လူနေအဆောက်အဦတွေဟိုတယ်တွေအောက်မှာရှိနေနိုင်တဲ့သူတွေကိုကယ်ဆယ်နိုင်ဖို့အတွက်ကယ်ဆယ်ရေးတွေမနေ့ကနေ့ရှာဖွေနေကြပါတယ်ဥရောပနိုင်ငံတချို့ကကူညီကယ်ဆယ်ရေးအဖွဲ့တွေလည်းလာရောက်ကူညီနေကြပါတယ်အပြည့်အစည်းတွေအောက်ကနေအသက်ရှင်ရဲ့ကဲထုတ်နိုင်သူ46ယောက်ကိုတော့ဆေးရုံတင်ထားတယ်လို့ကာကွယ်ရေးဌာနပြောခွင့်ရသူက AFP သတင်းဌာနကိုပြောပါရယ်ငရင်လှုပ်ပြီးတဲ့နောက်ဆက်တွဲငရင်ငယ်ပေါင်းရာနဲ့ချီဆက်လှုပ်ခတ်ခဲ့တာကြောင့်လူတွေထိတ်လန့်နေကြပြီးတော့ရှာဖွေကယ်ဆယ်ရေးတွေလည်းယာယီရဆိုင်ခဲ့ရပါတယ်ထိခိုက်ဒဏ်ရာရသူ650လောက်ရှိပါတယ်ဆယ်ယောက်ရဲ့ဒဏ်ရာတွေကစိုးရိမ်ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ငရင်တန်းကြောင့်အိုးမဲ့အိမ်မဲ့ဖြစ်နေသူထောင်ထဲချီရှိပြီးတော့နောက်ဆက်ထွဲငရင်တွေလှုပ်ခတ်နေတာကြောင့်ပျက်စီးနေတဲ့နေအိမ်တွေစီပြန်ဖို့လည်းမလုံခြုံဘူးဖြစ်နေကြပါတယ
်။ Viewer American တဲ့ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7 kHz 1683ညာ5.19 kHz 1996ညာနဲ့ဖိုင်ဒိုမီတာ25 kHz 11965လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Viewer American တမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American Navy Sea အထူးတပ်ဖွဲ့အတွက်ကျူးလွန်ခဲ့တဲ့ဆေးရုံနဲ့ဆက်နွယ်ပြီးဒီသတင်းပတ်တင်မှာပဲယာရုကဖေရှားခံရတဲ့ရေတပ်ဝင်ကြီးက Richard Spencer ကသမ္မတဒေါ်နယ်ထရန့်ကစစ်ပဆိုင်ရာလုပ်ငန်းတွေပေါ်သဘောပေါက်နားလည်နိုင်စွာမရှိသူဖြစ်နေဝေဖန်ပြောဆိုလိုက်ပါတယ်။ CUC ချုပ်တောင်းယူထားတဲ့သမ္မတအနေနဲ့စစ်တပ်ရဲ့လုပ်ငန်းတွေကိုနားမလည်တဲ့အကြောင်းရာထူးကဖိရှားခံခဲ့ရပြီးသုံးရက်ကြာမှာပဲရေတပ်ဝန်ကြီးဟောင်းက Washington Post တင်းစာမှာသဘောထားအမြင်ဆောင်ပါရေးသားပြောဆိုလိုက်တာပါ။ Navy Seal အထူးတပ်ဖွဲ့ဝင်တို့ဖြစ်တဲ့ Edward Carter ရဲ့အမှုနဲ့ပတ်သက်လို့သမ္မတ Trump ကြားဝင်ခဲ့တဲ့ပေါ်သဘောထားကိုလည်းပြီးနောက်ပိုင်းမှာပဲရေတပ်ဝန်ကြီးဖြစ်ကနေ Spencer ရာထူးကဖိရှားခံခဲ့ရတာလည်းဖြစ်ပါတယ်။သမ္မတကတော့ရေတပ်ဝန်ကြီးကိုရာထူးကဖိရှားဖို့အရင်ကတည်းကစဉ်းစားထားတာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါအထူးတပ်ဖွဲ့ဝင်ကလာကာကတော့2019ခုနှစ်ကယူရိုနိုင်ငံမှာတာဝန်ချထားစဉ်ဒဏ်ရာရတဲ့ IS သူချွတ်တဲ့ကိုတပ်ဖြတ်မှုနဲ့ဆစ်ဆွဲခံခဲ့ရပေမဲ့ဒီနေ့စာမျက်မှောက်ပဲစစ်တပ်ကုန်သမားရေးဖွဲ့ကတရားစီလွှတ်ပေးခဲ့တာပါဒါပေမဲ့လည်းသူ့အမှုနဲ့ပတ်သက်လို့ဘုတ်ဖွဲ့နဲ့ကျန်းသာစစ်ဆေးမဲ့အစီအစဉ်ကိုဖြစ်ဖို့ကာဝေးဝင်ကြီး Mark Esper ကိုသမ္မတကညွှန်ကြားခဲ့တယ်လို့ဒီလက်စမ်းမှာပဲသမ္မတကသူ့ရာထူးနဲ့ခန်းစားခွင့်တွေကိုလည်းပြန်ပေးခဲ့ပါတယ်ဒါပေမဲ့လည်းဝင်ကြီး Spencer ပါဝင်ရေတပ်ရရှိချို့ကတော့ကလကအနေနဲ့ Navy Sea အထူးတပ်ဖွဲ့ဝင်ဖြစ်တက်ကနေအနားယူခွင့်ပေးတဲ့မတင်အထူးတပ်ဖွဲ့ဝင်တွေကိုချင်းမြင့်လေရှိတဲ့စုစည်းကိုဆက်ပေးထားတဲ့မတင်ဘုတ်ဖွဲ့ကတုံ့တက်ဖို့လိုတယ်လို့လည်းပြောဆိုခဲ့ကြတာပါသမ္မတကတော့အထူးတပ်ဖွဲ့ဝင်ကလကကိုချင်းမြင့်ထားတဲ့စုစည်းရုပ်သိမ်းပါကိုလက်မခံတဲ့အကြောင်းလည်းပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုမှာဒီကနေ့ကြားရောက်တဲ့ကျေးဇူးတော်နေ့မှာနိုင်ငံနေရာတော်တော်များများနှင်းမုံနိုင်တန်ခံနေရတဲ့အတွက်ခီးသွွာလာရေးတွေအကြီးအကျယ်ထိခိုက်နေပါတယ်ဗုဒ္ဓဟူးနေ့နေ့လယ်ပိုင်းအထိလေယာဉ်ခရီးစဉ်900ကျော်ဖျက်သိမ်းခဲ့ရပြီး 6,000 ကျော်နှောင့်နှေးခဲ့တယ်လို့ Flight Away ဆိုတဲ့လေယာဉ်ခီးစဉ်တွေရဲ့နောက်ဆုံးအခြေအနေကိုဖော်ပြတဲ့ website မှာဖော်ပြခဲ့ပါတယ်။ American မိသားစုတွေပြန်လည်ဆုံတွေ့ကြလေရှိတဲ့ကျေးဇူးတော်နေ့မှာ American တန်း900ကျော်မိုင်90ထက်กว่าအဝေးကိုခရီးသွားကြမယ်လို့မျှော်လင့်ရပါတယ်။နိုင်ငံအနောက်ဖက်ချမ်းဒေသနဲ့ Rocky တောင်တန်းဒေသဘက်ကိုတိုက်ခတ်ခဲ့တဲ့နှင်းမုန်တိုင်းကြီးဟာတောင်ဒကိုတာ၊ Iowa ၊ Michigan ၊ Minnesota နဲ့ Wisconsin ပြည်နယ်တွေဘက်ကိုပုံထုနေတုန်းကဝင်ရောက်ခဲ့ပါတယ်။ပမာဏများတဲ့နှင်းတွေနဲ့အတူလေပြင်းတိုင်နှုန်းတစ်နာရီကိုကီလိုမီတာ120လောက်အထိနဲ့မုန်တိုင်းကြီးနောက်တစ်ခုနိုင်ငံရဲ့အနောက်ဖက်ချမ်းထပ်ဝင်ဖို့ရှိသေးတယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။Midwest အနောက်အလယ်ပိုင်းနဲ့အရှေ့မြောက်ပိုင်းဒေသတွေမှာလည်းနှင်းတွေအများကြီးကြပြီးလေပြင်းတိုက်ခတ်မယ်လို့ခန့်မှန်းထားပါတယ်။အဲဒီဒေသတွေကပြည်နယ်နဲ့ဒေသန္တရတာဝန်ရှိသူတွေကဖြစ်နိုင်ရင်ခရီးမသွားကြဖို့တိုက်တွန်းထားပါတယ်။ New York မြို့က Macy's ကုန်တိုင်ကြီးကနေကျေးဇူးတော်နေ့တိုင်းကျင်းပတဲ့အယုတ်လေထိုးယုတ်ကြီးတွေစီတန်းလှည့်လည်အလှပြတဲ့ပွဲမှာအရန်ကြီးတဲ့အယုတ်ကြီး16ယုတ်လောက်ကိုလေပြင်းတိုက်မှုတနာရီ34မိုင်ကျော်ရင်လှည့်လည်မပြရဘူးလို့အာဏာပိုင်တွေကတားမြစ်ထားပါတယ်။
အမေရိကန်ပြည်သူတရားမဝင်ဝင်လာသူတွေကိုနေနေနဲ့အစီအစဉ်ရပြီးခဲ့တဲ့နေ့ထက်ရွှေပြောင်းဝင်ရောက်သူတွေကိုဖမ်းဆီးထိန်းသိမ်းခဲ့ရမှာတကွဲပြားဖြစ်နေတဲ့မိသားစုတွေကိုစုံစမ်းနိုင်မဲ့နည်းပညာအမိမြေလူညွန်ရေးဝန်ကြီးဌာနမှာမရှိခဲ့တဲ့အကြောင်းအစိုးရဌာနရင်းစုံစမ်းမှုတစ်ခုကတွေ့ရှိခဲ့ပါတယ်။ကလေးတွေနဲ့တူရောက်လာသူတွေအပါအဝင်တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုရာဇဝတ်ကြောင်းနဲ့ရေးယူမဲ့မူဝါဒအရမိသားစုဝင်တွေကိုခွဲခြားထိန်းသိမ်းခဲ့တဲ့ကိန်းဂဏန်အတိအကျကိုအမိမြေလူညွန်ရေးဝန်ကြီးဌာနကအတိအပြုမပေးနိုင်ခဲ့တဲ့အကြောင်းမနေ့ကထုတ်ပြန်လိုက်တဲ့လုပ်ငန်းစစ်ချုပ်ရုံးရဲ့အစီရင်ခံစာမှာဖော်ပြခဲ့တာဖြစ်ပါတယ်။
HIV virus ပိုးနဲ့မွေးဖွားလာတဲ့ကလေးတွေကိုနည်းနည်းကြီးတဲ့အထိမဆောင်ပဲမွေးမွေးပြီးနာယီပိုင်းဒါမှမဟုတ်ရက်ပိုင်းအတွင်းမှာစတင်ကုသတာအထူးရောက်ဆုံးဖြစ်တယ်လို့နောက်ဆုံးလေ့လာမှုတစ်ခုကတွေ့ရှိခဲ့ပါတယ်။ Botswana နိုင်ငံက HIV ပိုးရှိနေတဲ့မွေးကင်းစကလေး40ကိုမွေးလာပြီးနာယီပိုင်းအတွင်းမှာဆေးတိုက်ကြွေးကုသခဲ့တာမှဆေးကုသမှုယူနေချိန်နဲ့ယူပြီးချိန်မှာသူတို့ခန္ဓာကိုယ်ထဲမှာ HIV ပိုးနောက်ထပ်ပွားနိုင်တဲ့ cells တွေယောနေသွားတာကို American Harvard တက္ကသိုလ်ကသိပ္ပံပညာရှင်တွေကလေ့လာတွေ့ရှိခဲ့ကြပါတယ်။အဲဒီကလေးတွေရဲ့ကိုယ်ခံစွမ်းအားက HIV ပိုးမရှိတဲ့ကလေးတွေထက်တောင်မှပိုကောင်းတာတွေ့ခဲ့ရတဲ့အကြောင်း Science Translational Medicine Journal မှာဖော်ပြပါတယ်။လေးလအရွယ်ရောက်မှဆေးကုသမှုစတင်ယူတဲ့ကလေးငယ်တွေအနေနဲ့လဲမွေးမွေးချင်းကုတဲ့ကလေးငယ်တွေလောက်မဟုတ်ပေမဲ့ထိရောက်မှုရှိတာကိုတွေ့ခဲ့ပါတယ်။အခုလိုလေးလတွေ့ရှိမှုကဆင်းရဲတဲ့နိုင်ငံတွေကကလေးတွေအတွက်အများကြီးအရေးကြီးပါတယ်။ကျန်းမာရေးစောင့်ရှောက်မှုအားမနည်းတဲ့နိုင်ငံတွေကကလေးတွေဟာအမေရိကန်၊ဥရောပနိုင်ငံတွေနဲ့တောင်အာဖရိကနိုင်ငံတွေမှလိုမွေးမွေးချင်းမှ HIV ပိုးရှိမရှိစစ်ဆေးခံကြရတာမဟုတ်ပါဘူးရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချင်ညာပေးကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကျွန်တော်တို့အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်အစမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနှင်းနေချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါးတွေကိုထည့်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေသဘက်ကတိုက်ပွဲသတင်းနဲ့စကြပါတယ်။ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့မှာ NCA အပြစ်ရက်မွန်တက်နဲ့မြန်မာစစ်တပ်တို့မနေ့ကတိုက်ပွဲဖြစ်စဉ်မှာ NCA စာချုပ်ကိုချိုးဖောက်တယ်ဆိုပြီးတော့နှစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။စီးရေးပြဿနာကိုမကြီးထွားတာခင်မှာနည်းနည်းနည်းဖြစ်ရှင်းဖို့လိုတယ်လို့မြန်မာပြည်ပါတီဘက်ကပြောလိုက်ပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်ကဆက်သွယ်ပေးပြန်ပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ဖျားသုံးစုမြို့နယ်တွင်တမတော်နဲ့မွန်ပြည်ထက်ပါတီကြားဖြစ်ပွားတဲ့စီးရေးပြဿနာတွေမကြီးသွားမီဖြေရှင်းဖို့လိုတယ်လို့မွန်ပြည်ထက်ပါတီဒုတိယဥက္ကဋ္ဌနိုင်ဟန္တာကပြောပါတယ
်။ဒါမပြောနဲ့ပဲနဲ့ပေါ့ဗျာနော်။ဟောအောက်ဒီမှာတင်ပြအောင်ဒီနိုင်မှုမရှိခဲ့လို့ပေါ့လေဒါလို့ဖြစ်သွားတဲ့အပေါ်မှာကျွန်တော်တို့လက်စိတ်မကောင်းဘူးဗျာ။ဒါလို့ဖြစ်သွားတဲ့အပေါ်မှာပြည်လည်းပြန်ရဖို့နဲ့ကြီးသွားဖို့ပေါ့လေကျွန်တော်တို့နီးလမ်းကြာဖို့လိုတယ်။မဟုတ်ရင်ကျေပြတ်သွားရင်နောက်ပိုင်းဖြေရှင်းဖို့အများကြီးဆက်သွားနိုင်တယ်။ကျွန်တော်ရဲ့ဒီငင်းချင်ကြီးခရီးစဉ်မှာဒီနေ့ကတော့ဗန်ငင်းချင်ကြီးကူကပြီးဖို့လိုတယ်လို့ကျွန်တော်မြင်နေတယ်
။ဒီစီးရီးပြဿနာကိုဖြေရှင်းဖို့အတွက်မွန်ပြည်တဲ့ကောင်းဆောင်တွေကြားမှာဒီရပိုင်းတွင်တွေ့ဆုံညီနိုင်ပြီးလှုပ်ဆောင်သွားမယ်လို့နိုင်ဟန်တာကဆိုပါတယ်။မနေ့ကနိုဝင်ဘာ28ရက်နေ့မှာထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိစ္စကိုအကြောင်းပြုပြီးမွန်ပြည်ပါတီတပ်တည်တဲ့ဂျပန်ရီတွင်ကိုမြန်မာစစ်တပ်ကဝင်ရောက်လာတဲ့အတွက်နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပွားခဲ့တာပါ။မနေ့ကစစ်ရေးပဋိပက္ခဖြစ်စဉ်နဲ့ပတ်သက်လို့အရှိတောင်တိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးမောင်မောင်လက်ကအခုလိုပြောပါတယ
်။မနေ့ကကျွန်တော်တို့နေကြားပြဿနာတွေဖြစ်တဲ့နေရာတွေကိုသွားကြည့်တဲ့အချိန်မှာနေကြားကော်မတီအဖွဲ့တွေပေါ့အဖွဲ့တွေမှာမွန်ပြည်ပါတီကဆက်ဆံရေးနိုင်ပါတော့လေအတူတူပါရဲသားနဲ့ကို
ဒီပါလို့ပြည်လဲသူကတော့ပြည်တယ်တကြောင်မလို့ကျွန်တော်တို့ငယ်မီရှင်းနေအချီချိုးပေါက်တော့ပေါ့ပြည်သွားတာကြတိုင်းတွေကြတိုင်းတွေမှာကျွန်တော်ငယ်မီရှင်းနေတာတော့ရှိတယ်မြန်မာစစ်တပ်နဲ့မုံပြည်တဲ့ပါတီတို့ကြားဖြစ်ပေါ်တဲ့စီးရေးပြဿနာတွေကိုတိတ်ဆုံဖြေရှင်းဖို့အချိန်တွေကိုမသိရှိသေးဘူးလို့လဲသူကဆိုပါတယ်မုံပြည်တဲ့ပါတီစုစည်းချုပ်ပူချုပ်လီကောင်းကတော့ခွေးကြီးချက်မရပဲမုံပြည်တဲ့ ကျွန်တော်တို့ကဘုဖို့သမတတီဘိုးရတကယ်ဆိုရင်ဒီလေဟပါကတူပြောတာကတော့တကယ်တမ်းပြောရရင်အစီအစာချုပ်တိုင်းဆိုရင်သူတို့မှားတယ်ဒါကျွန်တော်တို့တတ်တီနေရဖြစ်တယ်2000နှစ်ခုနှစ်တုန်းကပြရတုန်းကလည်းကျွန်တော်တို့တတ်တီပဲအစီအစာချုပ်လည်းထူထားတာပဲကျွန်တော်တို့ရတတ်တီနေရကျွန်တော်တို့ခွေပေးမှခွေရမှလာပါအခုကတော့ခွေမရပဲတန်ရပြပြီးတော့အသိဝင်လာတယ်အသိဝင်လာတော့တနတ်တိုင်းမြည်သွားတာပေါ့ ကျွန်တော်တို့တပ်ဖွဲ့ကိုတားဆီးဖို့မမီတော့ဘူးဘဟုနဲ့ဆက်သွယ်ရဖို့တားလို့မမီတော့ဘူးကျွန်တော်တို့ဘက်ကလွန်တာမဟုတ်ဘူးသူတို့ဘက်အချိန်မဆောက်ဘူးဘာလို့ရင်လိုနေရတယ်လဲနှိမ့်နိုင်ပြီလာလို့ရတာပဲမပေးလာလို့မှမဟုတ်တာဆိုပြီးမွန်ပါတာနဲ့ပြောဆိုသွားတာပါမနေ့ကမနေ့ပိုင်းမှာမနေ့ပိုင်းလောက်ပြစ်ခတ်မှုဖြစ်ပေါ်ခဲ့ပြီးနေ့လယ်ပိုင်းမှာမြန်မာစစ်တပ်နဲ့ကရင်နယ်ခ ဒီကနေ့ပြည်လွှတ်ခဲ့ပါတယ်မြန်မာစစ်တပ်ဘက်ကတော့စတင်ပြစ်ခတ်တဲ့မုံပြစ်တပ်ဖွဲ့ဝင်တွေကိုဥပဒေကြောင်းရာအမှုဖွဲ့ထားတယ်လို့အရှိတောင်တိုင်းစစ်ဌာနချုပ်တမ္မတော်ပြောခွေရဘူမူကြီးမောင်မောင်လက်ကဆက်ပြောပါတယ်။
ဥပဒေကြောင်းရပဲကျွန်တော်တို့ကဆက်လို့မှာပေါ့အခုရဲကမှအမှုပေါ့ဥပဒေတော့ပြည့်တဲ့လူပေါ့ပြည့်တဲ့လူတရားစွဲမှာပေါ့ဥပဒေရဲ့ပဲသွားပါမယ်လက်ရှိဖျားသုံးစုမြို့နယ်ဝင်ထွက်မှာမြန်မာစစ်တပ်နဲ့ PGF ကရင်နယ်ခြားစောက်တပ်တို့လုံခြုံရေးတင်းကျပ်ထားသလိုထိုင်းနိုင်ငံဖက်ချမ်းမှာတော့ထိုင်းစစ်တပ်ကနေလုံခြုံရေးတင်းကျပ်ထားပါတယ်။
ဒီရခိုင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်မတော်တို့တိုက်ပွဲပြင်းထန်နေပါတယ်။ရခိုင်မြောက်ပိုင်းဒေသမှာဒီရပိုင်းတွင်မြန်မာစစ်တပ်ကအေးလက်နက်ကိုင်အဖွဲ့ကိုထိုးစစ်ဆင်လာတာဖြစ်ပြီးတိုက်ပွဲတွေကြောင့်ရသားတိစုံမှုတွေလည်းရှိနေတာပါ။ရခိုင်မြောက်ပိုင်းကတိုက်ပွဲအခြေအနေကိုတော့အကူတက်နိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။ရခိုင်ပြည်မြောက်ပိုင်းနောက်မြို့နယ်ကြောင်းတောင်ခြေရ
ဟုတ်ကဲ့မှာတောင်းတောင်းဆိုရှိတောင်းတောင်းရဲ့မြောက်ဖက်မှာကျွန်တော်တို့ဖြစ်နေရတယ်မနေ့ကလေအဲ့ဒီကျေးရွာနေ့မှာတိုက်ပွဲအပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ကျောင်းတော်ကျေးရွာသားတူတန်ရာရရှိခဲ့ပြီးဒီကနေ့မနက်ပိုင်းကမြောက်ဦးစေးုံမှာတေဆုံတော့ခဲ့တယ်လို့တေဆုံသူရဲ့မိသားစုဝင်တူကပြောပါတယ်ဒီကနေ့အားရပုဂ္ဂိုလ်ကမေတ္တာတောင်းလာရေးနေစေတောင်းမှာဖြစ်ပါတယ်ဒါပေမ
ဒီရှင်းလင်းရေးတွေပုံမလောက်ဆောင်လာတာကြောင့်ရခိုင်မြောက်ပိုင်းကမြို့နယ်တော်တော်များများမှာတိုက်ပွဲတွေပြင်းထန်နေတာလို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်။နိုဝင်ဘာလ24ရက်နေ့မှာတိုက်ပွဲဖြစ်ခဲ့တဲ့ဒီမြောက်ဦးမြို့နယ်ကျောင်းတော်များရဲ့မြောက်ဖက်ဖက်ပေါ့နော်ဒီတိလိုမီတာလောက်ပါမှာရှိတယ်။ ဒီပွိုင်းတရားနှစ်နှစ်တောင်ကုန်ပေါ့နော်အဲ့ဒီတောင်ကုန်ကိုဒီမှာစစ်တပ်ကထားပြီးတော့ဒါထိုးစစ်ဆင်လာတာဆိုတော့အဲ့ဒီမှာတော့26ရက်နေ့ဒီဖြစ်တဲ့တိုက်ပွဲအတွင်းမှာဗမာစစ်တပ်ဘက်ကနေ၅ဦးကြာဆုံးပြီးတော့ဒါဒဏ်ရာရတာအများကြီးရှိတယ်။ဟိုပြီးလို့ရှိရင်ဒီနော်26ရက်နေ့ဒီထားပြီးတော့သူတို့ထိုးစစ်ဆင်လာပေါ့နော်အဲ့ဒီမှာဟိုလက်နေကြီးပြစ်ကူတွေကတော့သူတို့ဒီမြောက်ဦးမ
6ပြည့်ခုပေးနေတာရှိတယ် တမ်တော်ဖက်ကလည်းပွင့်လင်းရာဒီရောက်လာတဲ့ကြောင်းနေမြေချင်းလင်းရဲ့ပုံမှုလှုပ်ဆောင်တော့မှာဖြစ်တယ်လို့ပြောဆိုထားတာရှိသလိုခိုင်လက်နက်ကန်အေအေဖွဲ့ကလည်းတမ်တော်စစ်ကြောင်းတွေကိုလက်ဦးမုံယူပြီးတိုက်ခိုက်နေတယ်လို့ခိုင်ဒုခကစက်ပြောပါတယ်တော်တော်ဒီတိုက်ပွဲပြင်းထန်တာကတော့ဒီနိုဝင်ဘာလ17ရက်ရက်စစ်ကြောင်းနှစ်ဆင့်က အဲ့ဒီကနေပြီးတော့သူတို့လက်နေကြီးပြစ်ကူပေးတာရှိတယ်ပြီးလို့ရှိရင်ရေစိုးချောင်းပြူဟာကလည်းပဲသူတို့လက်နေကြီးတွေနဲ့ကောက်ချောက်ပြစ်ကူပေးနေတာရှိတယ်ပြီးလို့ရှိရင်ဒီကတေးတောင်မျိုးအခြေစိုက်တိုင်းနေကနေပြီးတော့လက်နေကြီးပြစ်ကူပေးနေတာရှိတယ်သူတို့ဟိုအဲ့ဒီမှာဆက်ပြီးတော့သူတို့ဒီထိုးစစ်ဆင်နေတဲ့အတွက်ကြောင့်မို့လို့နော်ကြီးကြရောဒီလေတိုက်ရောပေါ့နော်ဒီမြေပြင်ရောဝေဟင်ပါသူတို့နေ
ဒါအပြင်တိုက်ပွဲကာလအတွင်းတပ်မတော်ဖွဲ့ကတရားစွပ်စွဲခံရတဲ့အရာသား900ကျော်ထိရှိနေတယ်လို့လည်းတစင်ဥပဒေထောက်ကူပြုဖွဲ့ကဒီကနေ့မနေ့မှထုတ်ပြန်ထားပြီးရခိုင်လက်နက်ကိုင်အေအေဖွဲ့ကလည်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာဝန်ထမ်းတို့နဲ့လွှတ်တော်မှတအူကိုလည်းဖမ်းဆီးထားပါတယ
်။ရခိုင်မြင်းကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ဗီဒီယိုသတင်းနောက်ကိုတက်နိုင်သတင်းပြပေးကြတာပါ။ရှမ်းပြည်မြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းကအင်မိုင်း TV တီးဆုံးသွားတဲ့ဂျယ်မနီနိုင်ငံသားနဲ့ဆိုင်တဲ့သတင်းကိုမကြာခင်မှာပြောပြတော့ဖို့ရှိပါတယ်။ဒီမတိုင်ခင်တော့လာမယ့်စနေညတိုင်းရည်လိုင်းအစီအစဉ်ကိုအတည်ပြုခြင်းပါတယ်ခင်ဗျာ
။ဆရာရှင်များရှင်လူ့ခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့မြန်မာနိုင်ငံအပေါ် ICJ နိုင်ငံတကာတရားရုံးမှာတရားစွဲထားတာကိုရင်ဆိုင်ဖို့နိုင်ငံတော်အထံပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုယ်တိုင်သွားရောက်ဖို့စီစဉ်ထားပြီးတက်မတော်ကလည်းပူးပေါင်းဆောင်ရွက်မယ်အကြောင်းပြောဆိုထားပါတယ်။ ICJ ICC တို့လိုနိုင်ငံတကာဥပဒေရေးရအဖွဲ့အစည်းတွေအပါအဝင်မြန်မာနိုင်ငံအပေါ်ဖိအားတွေကြောင့်အစိုးရနဲ့စစ်တပ်အကြားပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်ပါသလား။ပြန်လည်သိမြတ်ရေးပြည်တွင်းညီညွတ်ရေးစတဲ့ပြည်တွင်းနိုင်ငံရေးအပေါ်အကောင့်အစိုးဘလို့အကျိုးဆက်တွေတက်ရောက်လာနိုင်ပါတယ်ဆိုရာတွေကို VOA ရဲ့စင်ညာတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 7-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင
်။ဟုတ်ပါရှင်ဒီနေ့ကျွန်တော်တို့ရဲ့ဒိုင်ရီလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေခြားသာရင်းနေညနေခင်းသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကသတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းစီပေါ်မြို့နယ်အတွင်းဟိုမာ26ရက်နေ့ကမြေမြိုမိုင်းထိပ်ပြီးတိုက်ဆုံခဲ့တဲ့ဂျမနီနိုင်ငံသားအတွက်ဝန်ထဲကြောင်းဂျမနီတန်ယုံကထုတ်ပြန်တယ်လို့ဂျမနီတာမကြီးကိုယ်တိုင်လည်းတိုက်ဆုံသူကိုကြေဖို့ရှမ်းပြည်နယ်ကိုရောက်ရှိနေပါတယ်။ဒီမှာအစိုးရတာဝန်ရှိသူတွေကတော့ဂျမနီနိုင်ငံသားတိုက်ဆုံရတဲ့ကိစ္စမှာအစိုးရအနေနဲ့ကန့်သတ်နေရတွေကိုကြိုတင်သတိပေးထားတာဖြစ်လို့ခွင့်မပြုဘဲသွာလာတဲ့သူတွေမှာတာဝန်ရှိကြောင်းပြောပါတယ်ဒီအကြောင်းကိုတော့နောက်နဲ့ပတ်သက်ပြီးတော့ဒီနောက်ဆုံးအခြေအနေကိုမေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုဇော်ထက်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းအထူးသဖြင့်တိပေါ်ကြောင်မဲနန်းဆန်တဝိုင်းမှာဖြစ်ပွားနေတဲ့တပ်မတော်နဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့ရည်နဲ့တိုက်ပွဲကြီးကြောင်းနိုင်ငံခြားခီးသွွားဧည့်သည်တွေမသွားရတဲ့နေရာတွေကိုအစိုးရကကန့်သတ်ထားကြောင်းအခုမိုက်တီတည်ဆုံးခဲ့တဲ့ဂျာမနီနိုင်ငံသားဟာကန့်သတ်နယ်မြေကိုကျော်လွန်ပြီးသွားခဲ့ကြောင်းရှမ်းပြည်နယ်ဟိုတယ်နဲ့ခီးသွွားလာရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးဦးထင်အောင်နိုင်က VOA ကိုအခုလိုပြောပါတယ်
ဒီကတော့ဧည့်သည်ကလိုတာပေါ့ဧည့်သည်က information ကိုသူမတော်ဘူးဆိုတဲ့နေသူသိဖို့ဒီဖုန်းတန်းရမယ်လို့သူလည်းဟိုတယ်ကအဆက်ထားပြီးကတော့ဧည့်သည်ကိုလည်းသူတို့ကစက်ကင်ဝင်နေသူတို့ရှင်းပြထားတယ်လေဒါပေမဲ့သူတို့ကလည်းအဲ့ဒါကိုသူတို့သဘောနဲ့သူတို့ဖတ်သွားကြတာပေါ့လူတွေကနေဆိုမှဆိုင်ကျငှားတဲ့တယောက်ကျနေဆိုင်ကျငှားသွားတယ်ပြောဟိုတယ်မှာတဲရင်းနဲ့သွားတာမျိုးဟိုတယ်ကချက်ောက်လို့သွားပြီညနေရောက်ရင်ညနေကားနဲ့သူတို့ကအဲ့ရပြန်လာရင်ညနေကားနဲ့တော့မန်လေးဆင်းဖို့ဒီသူကလက်မှတ်တွေလောက်ထားပြီအဲ့ဒီမှာတော့နည်းနည်းလေးရှုပ်ကြည့်တယ်လို့မြန်မာနိုင်ငံကတိုက်ရိုက်ခဲ့တာလေးရှိတယ်
။ခရီးသွားလုပ်ငန်းတွေအနေနဲ့အစိုးရကန့်သတ်ထားတဲ့နေရာဒေသတွေကိုခရီးစဉ်ရောင်းပြရမျိုးမရှိပေမဲ့တချို့အဲလန်းညွန့်တွေကလိုက်နာတာမျိုးမရှိပဲနိုင်ငံခြားဧည့်သည်တွေကိုခေါ်ဆောင်သွားတာမျိုးရှိကြောင်းခရီးသွားလုပ်ငန်းရှင်တချို့ကဆိုပါတယ်။ဒါဟာခရီးသွားလုပ်ငန်းကျဆင်းနေတဲ့ကာလမှာတက်ရောက်မှုတစုံတရာရှိနိုင်ကြောင်းမြန်မာနိုင်ငံခရီးသွားလုပ်ငန်းရှင်များအသင်းဥရောပဒေသခရီးသွားမြင့်တင်ရေးအဖွဲ့ဝင်တဦးဖြစ်တဲ့ဒေါက်ကေတွယ်စုက VOA ကိုပြောပါတယ်။
ပြဿနာဆပြီးတော့ဖြစ်တဲ့အချိန်အားဆပြီးတော့ပြည်ဦးနေမှာဘုံပလတ်ဖြစ်တဲ့အချိန်အားဆပြီးတော့ကာဖန်မင်းကလည်းအလက်လောက်ထားတယ်ခေါ်တဲ့ခီးဝင်ကြီးဌာနကလည်းဒီဒေသတွေကိုကြီးသွားအဲ့တွေမတွားဖို့ဆိုပြီးတော့ဟိုကျမတို့တားမြစ်ထားတာရှိရယ်စားရှိရယ်နိအဲ့အချိန်အားဆပြီးတော့ကျမတို့ဒီတိုးအုပ်ပေးတာတွေကတော့တော့ဝမ်းမချောင်းဒီဘောလည်းမချောင်းဘူးဒီဟိုဘက်ပိုင်းတွေလည်းမချောင်းဘူးပေါ့ ပေါ့နော်အဲဒုက္ကုံကြီးဆိုလို့ရှိရင်လည်းဒုက္ကုံကြီးပေါ့အဲ့ဒီသူတွေကလည်းကောင်းဝင်ရှိလို့အမတော်ယူဆတယ
်2016ခုနှစ်တုန်းကလည်းဂျာမနီခီးသွားနှစ်ယောက်မြေမြုပ်မိုင်းကြောင့်ထိခိုက်ဒဏ်ရာရခဲ့ကြောင်းရှာမိနယ်အစိုးရအဖွဲ့တောင်းရှိသူတို့ကပြောပါတယ်ဂျာမနီတန်အမတ်ကြီးပြီးတော့တိုက်ဆုံးသူဂျာမနီနိုင်ငံသားနဲ့ပတ်သက်သူတွေဟာဒီနှစ်နိုဝင်ဘာ28ရက်ညနေပိုင်းမှာရှာမိနယ်ကိုရောက်ရှိနေပါတယ်သူကိုတကြိုပြီးသွားရင်တော့အရိုးပြအိုးကိုပြန်ယူဆောင်သွားမှာဖြစ်ပါတယ်။ဂျာမနီတန်ရုံထုတ်ပြန်ချက်မှာတော့မြေမြုံမိုင်းအုံပြုမှုတားဆီးရေးအတွက်မြန်မာအစိုးရနဲ့လက်နက်ကိုင်အဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ဖို့ဂျာမန်တန်မတ်ကြီးသောမတ်နိုင်စင်ကအနေနဲ့အရင်ကတည်းကတိုက်တွန်းခဲ့ပူးကြောင်းကိုလည်းဖော်ပြထားပါတယ
်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကိုအီးမေးလ်ရေးသားပေးပို့နိုင်ပါတယ
်။ဒီမြန်မာပိုင်းရဲ့ဂျာတာရင်းနဲ့ညနေခင်းအစီအစဉ်တွေကို line number 19.25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ 9:00 ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေကိုကျွန်တော်ရဲ့ internet ဆာမျက်နှာနဲ့ Facebook ဆာမျက်နှာတို့မှာလည်းအလွယ်တကူနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လုံးကတက်လက်ချင်ကြပေးမှဖြစ်ပါတယ
်။ဟောင်ကောင်ဒီမိုကရေစီဥပဒေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးတည်ပြလိုက်တဲ့အပေါ်အပြင်းထန်ကန့်ကွက်တဲ့အကြောင်းတရုတ်နိုင်ငံကအမေရိကန်သမ္မတကြီးကိုဒီကနေ့ပဲဆင့်ခေါ်ပြောဆိုလိုက်ပါတယ်။တရုတ်နိုင်ငံပြည်တွင်းရေးကိုပြင်းပြင်းထန်ထန်ဆွတ်ဖက်တဲ့လုပ်ရဖြစ်တယ်လို့နိုင်ငံတကာဥပဒေကိုအကြီးအကျယ်ချိုးဖောက်လုပ်တဲ့ဖြစ်တဲ့အကြောင်းအမေရိကန်သမ္မတကြီးတယ်ရီ ဘရန်စတက်ကိုတရုတ်တရနိုင်ငံချားရေးဝန်ကြီးလီယွန်ချန်းကပြောဆိုလိုက်တဲ့အကြောင်းနိုင်ငံချားရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြလိုက်တာပါ။နိုင်ငံဆက်ဆံရေးမထိခိုက်အောင်အမေရိကန်ကဥပဒေကိုလက်တွေ့အကောင်အထည်မှာဖော်ဖို့လဲတရုတ်တရနိုင်ငံချားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်။ဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားသူတွေကိုအားပေးထောက်ခံတဲ့ဥပဒေမူကြမ်းတစ်ခုကိုတော့သမ္မတထရန့်ကမနေ့တုန်းကပဲလက်မှတ်ရေးထိုးအတည်ပြုလိုက်တာပါ။မြန်မာနိုင်ငံကမစ်ဆိုင်းတုံးမြောက်ကိုရီးယားနိုင်ငံကမစ်ဆိုင်းတုံးဖြစ်ပုံရတဲ့ဒုံးတစ်ခုကိုဒီကနေ့ပဲပြစ်လွတ်လိုက်ပါတယ်။နျူကလ িয়ার ရေးဆက်လက်ပြီးဆွေးနွေးနေတဲ့ဆိုရင်တော့အမေရိကန်ဘက်ကဒီနှစ်မကုန်ခင်မှာသဘောထားပြောင်းမှုမြောက်ကိုရီးယားကတောင်းဆိုထားတဲ့အချိန်မှာပဲအခုလိုနောက်ထပ်ဒုံးတွေပြစ်လွတ်ဆန့်သတ်လိုက်တာလည်းဖြစ်ပါတယ်။ဒီကနေ့မြောက်ကိုရီးယားဒေသစံတွေညနေ 9:00 လောက်မှာ South Hamyong ခရိုင်ကနေအရှိတ်ဘက်ကန်ယူနယ်ပင်လယ်ကိုမြောက်ကိုရီးယားကဒုံးနှစ်စင်းဆန့်သတ်ပြစ်လွတ်ခဲ့တဲ့ကြောင်းတောင်ကိုရီးယားစစ်တပ်ကပြောဆိုခဲ့တာဖြစ်ပါတယ်။အပြင်နေရာနိုင်ငံမှာဆက်စုနှစ်တွေနဲ့အတွင်းမှာအဆိုးအဝါဆုံးကလေးနဲ့ကြောင့်တည်ဆုံးသူရေထွက်ဟာ40လောက်တိရှိသွားပါပြီ။အပြည့်စည်ရောက်ကနေအလောင်း10လောင်းကိုညလုံးကဆွဲထုတ်နိုင်ခဲ့တာကြောင့်တည်ဆုံးသူ40တိရှိသွားတဲ့အကြောင်းကာဝေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုပြောဆိုလိုက်တာဖြစ်ပါတယ်။
ရင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစည်းအဝေးထုတ်လို့ရေးမှုကမတ်စုမြတ်မွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်။ VOA American အတန်းညာပိုင်းမြန်မာဘာသာအစည်းအဝေးကိုတော့မြန်မာစံတော်ချိန်ည9:00ကနေ10:00အထိ line number 25 32 51နဲ့ line number 190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
Thank you.